Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိတ်ကံတန်ခါနေ2022ခုနှစ်မတ်လ30ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမောပါရှင်။ဒီနေ့မှာတော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရုရှားနဲ့ယူကရိန်းစစ်ဆင်ညှိနှိုင်းသူတွေကြားမှာတူရကီနိုင်ငံအစ္စတန်ဘူမှာမနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်စီးရဲလှုပ်ရှားမှုတွေလျှော့ချသွားမယ်လို့ရုရှားကကြေညာပေးထားတဲ့ကြားမှာပဲယူကရိန်းမှာတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ဒီလိုမျိုးယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းကမ္ဘာစားနပ်ရိက္ခာဆိုင်ရာအဆိုးဝါးဆုံးအကျပ်တဲနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP အကြီးအကဲကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံရဲ့ဟာဒေတာတွေမှာစိုးရိမ်မှုတွေဖြစ်လာနိုင်နေဆိုတော့အမေရိကန်နဲ့စင်ကာပူခေါင်းဆောင်တို့ကြားတွေ့ဆုံဆွေးနွေးမှုအကြောင်းသတင်းဆောင်ပါကိုလည်းတင်ဆက်ပေးမှာပါ။သတင်းပေးပို့ချက်ထဲမှာဆိုရင်တော့ကရင်ပြည်နယ်မြောက်ဝတီအဝေးပြေးလမ်းပေါ်မှာကားလေးစီးပစ်ခတ်မိရှို့ခံခဲ့ရပါတယ်။စစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။ KK ကိုခွဲထွက်ဖွဲ့နဲ့ PDF မိရှို့ဖြန့်စီခဲ့တာ။အဒီကတော့ကျွန်တော်တို့အဲ့ဒီမှာဒီ KK ကိုခွဲထွက်ဖွဲ့တွေဒီလည်းဖြစ်နေစမ်းပိုင်းတော့လည်းအဲ့ဒီတန်းကိုနောက်ဖြတ်ခဲ့တာရှိတယ်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်း VOA ကိုပြောပြခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ကချင်ပြည်နယ်ပူတာအိုမှာစစ်ပြေးဒုက္ခသည်တွေနေရက်ပြန်ရေးကိုတော့ KBC ကညှိနှိုင်းပေးနေပါတယ်။ကြားဒေသကစစ်ဆောင်တွေကအချင်းကြလာတာနဲ့အမျှနေထိုင်စားသောက်ရေးကခက်ခဲလာပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အသက်ရှင်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရည်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။ယူကရိန်းနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကနေတိုးတက်မှုတစ်ခုရမယ့်အရေးလက္ခဏာမရှိသေးဘူးလို့ရုရှားနိုင်ငံကဒီကနေ့ပြောပါတယ်။36ရက်ကြာရုရှားကျူးကျော်စစ်အဆုံးသတ်ဖို့ရည်ရွယ်ချက်နဲ့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာအင်္ဂါနေ့ကလှုပ်ခဲ့တဲ့စစ်ရဲညှိနှိုင်းပွဲတွင်တောင်းဆိုချက်စီရင်တစ်ခုကိုယူကရိန်းဘက်ကပေးခဲ့တယ်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းစာရှင်းလင်းပွဲတစ်ခုပြင်ပြောသွားပါတယ်။ယူကရိန်းတွင်လူညုံရေးဆိုင်ရာနိုင်ငံကအာမခံချက်တွေအပါအဝင်အပြည့်ခက်ရစေးအလားအလာတစ်ခုအတွက်တတ်မှတ်ချက်တွေကိုအင်္ဂါနေ့ကနှစ်ဖက်ဆွေးနွေးကြရတယ်လို့သမ္မတဗိုလိုဒီမီယာဇယ်လင်စကီရဲ့တက်ထောက်သူကပြောပါတယ်။ယူကရိန်းအတွက်လူမျိုးဆိုင်အာမခံချက်ရမယ်။မြောက်အတ္တလန္တိစာချုပ်နေတိုးစစ်မာမိတ်အဖွဲ့ဓမ္မမို့တခြားစစ်မာမိတ်အဖွဲ့တွေထဲမဝင်ဘူးဆိုတာမျိုးလို့ဂျာနီမူဝါဒကိုချမှတ်မယ်လို့လည်းယူကရိန်းစစ်ဆက်ညှိနှိုင်းရေးမှူးတွေကအဆိုပြုထားပါတယ်။ယူကရိန်းကတောင်းဆိုချက်တွေကိုစာနဲ့ရေးသားပေးပို့ခဲ့တဲ့အပေါ်ရုရှားဆိုရကကြိုးဆိုပေမဲ့နောက်ဆုံးသဘောတူညီချက်တစ်ခုရဖို့ဘယ်လိုအလားအလာကောင်းမျိုးမှမတွေ့ဘူးလို့ရုရှားပြောခွင့်ရပက်စကော့ဖ်ကသတင်းတော်တွေကိုပြောပါတယ်ဒီတော့ဒီမှာပဲခီးမျိုးတော်ပတ်ဝန်းကျင်ဒေသတွေကိုရုရှားကပြစ်ခတ်တိုက်ခိုက်နေတော့မယ်လို့ယူကရိန်းအကြီးအကဲတာဝန်ရှိသူတူကပြောတဲ့အကြောင်း AP သတင်းတပုတ်မှရေးထားပါတယ်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုကြောင့်ဒုတိယကမ္ဘာစစ်ကလေးကဆိုရင်ကမ္ဘာစစ်နယ်ရိခါဆိုင်ရာအဆိုးရွားဆုံးအကျပ်တင်းနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂစစ်နယ်ရိခါအစီအစဉ် WFP အကြီးအကဲကပြောပါတယ်တလားကြစစ်ပွဲကြောင့်ယူကရိန်းနိုင်ငံဟာကမ္ဘာကိုစစ်နယ်ရိက္ခာထောက်ပံ့တဲ့နိုင်ငံဖြစ်ကနေစားစရာအလူခံရတဲ့နိုင်ငံအဆင့်ရောက်သွားတယ်လို့ WFP အကြီးအကဲဒေးဗစ်ဘီစလီကကုလသမဂ္ဂလူညွန့်ရေးကောင်စီကိုအင်္ဂါနေ့မှာပြောခဲ့ပါတယ်။ကမ္ဘာတဝန်းကလူပေါင်း125ရန်းကိုကျွေးမွေးဖို့ WFP ကဝယ်ယူနေတဲ့ကောက်ပဲသီးနှံ90ရာခိုင်နှုန်းဟာယူကရိန်းနိုင်ငံကလာတာဖြစ်တယ်လို့ဒေးဗစ်ဘီစလီကလူညွန့်ရေးကောင်စီကိုပြောပါတယ်။အခုစစ်ပွဲကြောင့်ရင်းမြေလိုစစ်တပ်နဲ့နိုင်ငံတွေကိုထောက်ပံ့နေတဲ့စာနယ်ဤခါခွဲတန်းကိုလျှော့ချရတော့မယ်လို့လည်းသတိပေးပါရယ်စာတောက်ကုံလောင်စာစီနဲ့တည်ယူပို့ဆောင်ရေးဈေးတွေတက်လာတာကြောင့်ရင်းမြေအတွက်စာနယ်ဤခါအကူအညီကိုထက်ဝက်လျှော့ချခဲ့ရပြီဖြစ်ပါရယ်ယူကရိန်းနဲ့ရုရှားနဲ့နိုင်ငံပေါင်းဂျုံထိုးလို့မှုဟာတစ်ကမ္ဘာလုံးထိုးလို့မှုရဲ့30ရာခိုင်နှုန်းပြောင်းက20ရာခိုင်နှုန်းနေကြာစီက85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းများရှိတယ်လို့ဘီစတီကပြောပါရယ်အီဂျစ်နဲ့လေဗနွန်နဲ့နိုင်ငံတွေကကိုပဲသူတို့အတွက်လိုအပ်တဲ့ကောက်ပွဲသီးနှံပမာဏရဲ့80ရာခိုင်နှုန်းကျော်ကိုယူကရိန်းနိုင်ငံကနေတင်သွင်းနေတာဖြစ်ပါတယ်။ထိုင်းရဲတဲ့အတွက်တိုက်ခိုက်ရေးရင်ခုန်တင်မိုးဒစဉ်တရုတ်ကတိစောက်ပေးနေတာမှလိုအပ်တဲ့အစ်စ်မြင့်အင်ဂျင်တွေပေးပို့ဖို့ဂျာမနီနိုင်ငံကညှင်းလိုက်တဲ့အတွက်တိစောက်ရေးလုပ်ငန်းကိုတရုတ်ကရပ်ထားလိုက်တယ်လို့ထိုင်းရဲတဲ့တာဝန်ရှိသူတူကအတည်ပြုပြောဆိုပါတယ်။အခုလိုရင်ခုန်တင်မိုးတိစောက်ရေးလုပ်ငန်းရပ်လိုက်ရတာကြောင့်ထိုင်းနဲ့တရုတ်ကြားစစ်ဖက်ဆက်ဆံရေးမှာအဖူအထစ်ဖြစ်လာနိုင်ပါတယ်။ထိုင်းနိုင်ငံဟာအရင်ကအမေရိကန်ကနေစစ်လက်နက်ပစ္စည်းအများဆုံးဝယ်ယူခဲ့ပေမဲ့နောက်ပိုင်းမှာတရုတ်နိုင်ငံကနေအများဆုံးဝယ်ယူလာနေတာပါ။အ မရိကန်ဒေါ်လာ400တန်ပေးရမယ်ယွမ်အမျိုးအစား S260 ရေငုပ်သင်္ဘောစင်းတည်ဆောက်ရေးအတွက်ထိုင်းတော်ဝင်ရေတပ်ဖွဲ့နဲ့တရုတ်နိုင်ငံပိုင်သင်္ဘောတည်ဆောက်ရေးလုပ်ငန်း CSOC တို့အကြောင်း2019ခုနှစ်ကသဘောတူညီချက်လက်မှတ်ထိုးခဲ့တာဖြစ်ပြီးရေငုပ်သင်္ဘောကိုဘေးပို့ရမယ်ကနဦးရက်သတ်မှတ်ချက်ကနောက်နှစ်ကုန်ဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံအတွက်ပထမဆုံးရေငုပ်သင်္ဘောတည်ဆောက်ရေးလုပ်ငန်းတွေရပ်ဆိုင်နေတဲ့အကြောင်းမိမဖော်တဲ့ထိုင်းရေတပ်သတင်းရင်းမြစ်ကိုကိုးကားပြီးထိုင်းသတင်းမီဒီယာတွေကဖေဖော်ဝါရီလမှာဖော်ပြခဲ့ကြပါတယ်။ထိုင်းရေတပ်စစ်လက်နက်ပစ္စည်းဝယ်ယူရေးဆိုင်ရာစီမံခန့်ခွဲရေးယုံညွှန်ကြားရေးမှူးချုပ်ထိုင်းရေတပ်ဗိုလ်ချုပ်ကြီးအပီချိုင်းစွန်ပိုဂရမ်ကရေငုပ်သင်္ဘောနောက်နှစ်မှာရောက်လာနိုင်ခြင်းမရှိဘူးဆိုတာ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ဘင်းစက်အဖွဲ့ရဲ့လုပ်ငန်းလည်ပတ်မှုအသုံးစရိတ်တိုးမြင့်ဖို့အတွက်အိန္ဒိယနိုင်ငံကဒေါ်လာတစ်သန်းထောက်ပံ့မယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ကြေညာပါတယ်
။ဘာရတ်सचिवालय के ऑपरेशनल बजट को बढ़ाने के लिए 1 मिलियन डॉलर की
बेंस्टेक गरियेमु यों लुंगन लेबसी टोमिनबो द्वे इंडिया नेगन गा अमेरिकन डॉलर ततन ठौपन मामे चनोरु जामा गुंदोमु टोमिन नय बेंस्टेक लुलसवा गुंदो ये दबो दुनीजे अकाउंट थे फोमु उपाय मा खमेन्यान टुटेमु जाबो येजी बारे लु वनजीजो मोरी गा ब्यो बारे नमानेन पावन फोवेन फना नेगन शिदे बेंगला पिनयो देदा नेगन म्या नी पिन्या ने सीवाय पुपोंग सोंयेमु ဘင်းစက်အဖွဲ့အစည်းအဝေးကိုလက်ရှိလက်ကြဥပဒေအတူလင်ကနိုင်ငံကအင်ရှင်အဖြစ်ကိုလွန်ဘိုမြို့တော်မှာ3ရက်ကြာလက်ခံကျင်းပခဲ့တာဖြစ်ပြီးစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ကအွန်လိုင်းကတဆင့်ပါဝင်တက်ရောက်ပါတယ်စစ်ကောင်စီကိုဒီအစည်းအဝေးမဖိတ်ဖို့မြန်မာနဲ့အိန္ဒိယအရက်ဖက်အဖွဲ့တွေကတောင်းဆိုခဲ့ကြပေမဲ့လည်းမအောင်မြင်ခဲ့ပါဘူးဒီကနေ့အစည်းအဝေးအဆုံးသတ်ထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာဆရာနာသီးမှုနောက်ဆက်တွဲဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တွေနဲ့ပတ်သက်လို့ဘာမှထည့်သွင်းပြောဆိုထားတာမတွေ့ရပါဘူး။စီးရဲမွေတေမှုတဘာဝဘေးရန်ဥရုယာတိကြောင်းလဲမှုကတ်ရောဂါတွေနဲ့နိုင်ငံထက်ကျော်ရာဇဝတ်မှုကြီးတွေကိုတိုက်ဖျက်ရေးအဖွဲ့ဝင်နိုင်ငံတွေပူးပေါင်းလို့ဆောင်သွားကြမယ်လို့ကြေညာချက်ထဲမှာပြောထားတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။ဒီစီဝေးပြီးတဲ့နောက် Beamstack လက်ကျဥက္ကဋ္ဌကတော့ထိုင်းနိုင်ငံဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19ကီလိုဟတ်ဇ်5953ညပိုင်းထိုမီတာ25ကီလိုဟတ်ဇ်11603ညပိုင်းထိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ရဲ့ဗိုလ်ဒူးညထေတန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။အမေရိကန်မှာအသက်50နဲ့အထက်တွေကိုကိုဗစ် -19 အားဖြင့်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးဖို့ခွင့်ပြုလိုက်ပါပြီ။အရင်အားဖြင့်ကာကွယ်ဆေးထိုးပြီးအနည်းဆုံး6လကျော်လာရင်အခုလိုထိုးခွင့်ပေးလိုက်တာကကိုဗစ်ပြန်ခေါင်းဆောင်လာခဲ့ရင်ထိခိုက်အလွယ်ဆုံးသူတွေနောက်ထပ်ကာကွယ်မှုရနိုင်အောင်လုပ်ပါလို့ American FDA စားတောက်နဲ့ဆေးဝါးကုတ်ကဲမှုဌာနကဆိုပါတယ်။Pfizer, သို့မဟုတ် Moderna ကာကွယ်ဆေးအခုလိုထိုးခွင့်ကို American FDA အနေနဲ့အင်္ဂါနေ့တည်းကစခွင့်ပြုကြောင်းကြေညာခဲ့ရမှာအခုသတ်မှတ်သက်50ထက်ငယ်ပေမဲ့လည်းကိုခံအားစနစ်ပြင်းပြင်းထန်ထန်အားနည်းနေသူတွေကိုလည်းအလားတူထိုးခွင့်ပေးထားပါတယ်။ဒါပေမဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတော့အခုလို COVID ကာကွယ်ဆေးစရုပ်ထတစ်လုံးထပ်ထိုးဖို့ကိုအမြန်ချက်ချင်းမဖြစ်မနေလုပ်ဖို့မတိုက်တွန်းပဲကိုယ်သဘောနဲ့ကိုယ်သာလုပ်ခွင့်ပေးထားပါတယ်။ဒီဆုံးဖြတ်ချက်ကနေလူသန်းကနေတွင်နဲ့ချီထပ်ထိုးခွင့်ရမှာပါ American CDC ညွှန်ကြားမှုဒေါက်တာ Rochelle Walensky ကတော့ဒီနောက်ထပ်ထပ်ဆောင်ကာကွယ်ဆေးကအသက်65နှစ်အထက်နဲ့နောက်အသက်50အထက်နှလုံးနဲ့ဆီးရုံလိုနာတာရှည်ရောဂါရှိသားသူတွေအတွက်အထူးအရေးကြီးပါတယ်လို့ထပ်ဖြည့်ပြောထားပါတယ်ခင်ဗျအာရှဘက်မှာတော့ COVID ကူးစက်သူတန်းတရာကျော်လာပြီး Omicron မျိုးကွဲစိတ်သစ် BA.2 ကအများဆုံးဖြစ်ကြီးစိုးသွားပါပြီအရှတလွားနှစ်ရက်ကို COVID-19 ကူးစက်သူတစ်သန်းကျော်လာနေပြီးမတ်လစောပိုင်းထိ COVID ကြောင့်သေဆုံးသူကအရှမှာတစ်သန်းကျော်ရှိခဲ့ပြီလို့ Reuters သတင်းဌာနစစ်တမ်းကဆိုပါတယ်။ဒါအပြင်ဒီအပိုင်းတွင်ကျောင်းကိုရီးယားတရုတ်နဲ့ဗီယက်နမ်နိုင်ငံတွေမှာကူးစက်မှုမြင့်တက်လာနေကအရှ COVID စစ်ဆေးမှုရဲ့86ရာခိုင်နှုန်းကကူးစက်မြန်ပေမဲ့သေဆုံးမှုနည်းတဲ့ BA.2 မျိုးကွဲစိတ်သစ်ဖြစ်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဆိုပါတယ်။ကမ္ဘာလူရေထပ်ဝက်ကျော်ရှိနေတဲ့အာရှမှာကမ္ဘာကိုဗစ်ကူးစက်မှုစုစုပေါင်းရဲ့27ရာခိုင်နှုန်းဖြစ်နေတယ်လို့လည်း Reuters စတမ်းကစက်ပြောထားပါတယ်။တန်ကိုရီးယားမှာနေ့စဉ်ကူးစက်သူတွေတုံနှုန်းကကမ္ဘာမှာ၄ရက်ကို၁000နှုန်းဖြစ်အများဆုံးဖြစ်သွားတာသေဆုံးသူကလည်း၁ရက်ကို300ပြည့်မြောက်နှုန်းရှိနေတယ်လို့ Reuters စတမ်းမှာဖော်ပြထားပါတယ်။
ကိုဗစ်စာဖြစ်ပေမဲ့နောက်ပိုင်းပြန်ချိန်လာနိုင်ခဲ့ပြီးတရုတ်ကာကွယ်ဆေး90ရာခိုင်နှုန်းထိုးထားပြီးပေမဲ့လည်းအခုပြန်ဖြစ်များလာတဲ့တရုတ်မှာတော့ထိချုပ်မှုတွေပြန်တိုးလာရမှာကမ္ဘာကုန်သွယ်ရေးအချက်အချာရှန်ဟိုင်းမြို့ကြီးမှာမြို့ကန်26တန်းလောက်ထိကိုအသွားအလာနှစ်ဆင့်ပိတ်ဆို့မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်ခင်ဗျ။ဒီရီလင်ကနိုင်ငံမှာတော့ဒီနေ့ကစပြီးတနင်္ဂနွေလုံးနေ့စဉ်10နာရီကြာမီးပြတ်နေပါပြီ။ပြည့်စစ်ထုတ်တဲ့ရေအားကျလာတာနဲ့လောင်စာဆီပြတ်တက်မှုကြောင့်လို့ရရှိတွေကဆိုပါတယ်။လူဦးရေ22တန်းရှိတဲ့ဒီရီလင်ကမှာ1948မှာလွတ်လပ်ရပြီးကြတဲ့ကဆိုရင်အခုအဆိုးဆုံးစီးပွားရေးကဆိုင်နေတာမှာအဓိကသင်းကုန်အတွက်လိုအပ်တဲ့နိုင်ငံခြားငွေစုစုပေါင်းပေါင်းပြတ်တောက်လာမှုကြောင့်ပါလို့တာဝန်ရှိသူတွေကပြောပါတယ်။အရင်ဒီနေ့ကို9နာရီမီးပြတ်ခဲ့ရကနေအခုလိုတိုးပြီးမီးပြတ်ရတာကမီးဆက်လဲဖို့လောင်စာဆီမရှိလို့ပါလို့တူရီမောင်ပိုင်ယူထားတဲ့အစိုးရလက်စစ်ဌာနကလည်းထုတ်ပြန်ထားပါတယ်။တရုတ်လင်ကမှာထုတ်နေတဲ့လက်စစ်တရားရဲ့40ရာခိုင်နှုန်းကျော်ကိုရေအားလက်စစ်ကနေထုတ်ပေးတာဖြစ်ပေမဲ့အခုမိုးခေါင်လာတာကြောင့်ဆယ်တွေမှာရေပြတ်ပြီးအခုလိုကျုံလာရတာပါ။ပြစီအဓိကထုတ်တဲ့ချောင်းမီးသွင်းတဲ့လောင်စာဆီကိုနိုင်ငံခြားကတင်သွင်းရတာကြောင့်အခုနိုင်ငံခြားငွေနည်းလာချိန်မှာဒါရီစပြတ်တောက်လာပြီးဓာတ်ဆီဈေးက90ရာခိုင်နှုန်းကျော်နဲ့ဒီဇယ်ဈေး85ရာခိုင်နှုန်းကျော်အထိဒီနှစ်ဆန်းကနေတက်လာနေကဒီဇယ်ဆန်တွေမှာလည်းအခုမော်တော်ယာဉ်တွေစီမဖြစ်နိုင်ဖြစ်နေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့မိုးရေမှောင်ကိုတူးကိုကျိုးမိတ်ပေးလိုက်ပါပြီ။ဒီစင်ကာပူနိုင်ငံသားကိုအခုလိုသေတမ်းမစီရင်ဖို့ကုလသမဂ္ဂနဲ့လူခွင့်ရေးအုပ်စုတွေကတောင်းပန်ခဲ့တဲ့ကြားကပဲဒီနေ့အဆုံးစီရင်လိုက်တာက2019ခုနှစ်နောက်ပိုင်းပထမဆုံးသေတံပြန်ဖြစ်လာတာလို့သေတံဆန့်ကျင်လှရှားသူတွေကဆိုပါတယ်အခုလိုဖြစ်လာမှာကိုသေတံတိုက်ချက်ရေးတက်ကြလှရှားသူတွေအနေနဲ့စိုးရိမ်လာခဲ့ကြချိန်မှာစေယောဟာတဲ့မလေးရှားနိုင်ငံသားသူသေတံကင်းလွတ်ခွင့်သနားခံတာကိုဒီနေ့ကပယ်ချအပြီးနောက်တစ်ရက်ကလို့ကျုံ့မိန်ပေးတာဖြစ်လာတာပါဒီနေ့တက်ခံရသူအဗ်ဒူကာဟာအော့တ်မန်ဟာ2015ခုနှစ်မှာသေတံချခံခဲ့ရသူဖြစ်တယ်လို့ဒေသန်ဆန့်ကျင်ရေးဥဆောင်လို့ရှားသူစင်ကာပူနိုင်ငံသူကတ်စတဟန်က AFP ကိုရှင်းပြပါတယ်။ဒီဆုံးသွားရသူအတွက်ကောင်းရာတုပ္ပိလာပါစေ။အခုလိုစင်ကာပူဆွေးရလွတ်လိုက်ကြကအားလုံးအတွက်အဆက်ရဆရာပါလို့လဲဟန်ကအင်တာနက်ဖြူတာကနေပြောလိုက်ပါတယ်။အခုလိုဒေသန်ပေးခင်ရသူတွေမိသားစုအဖွဲ့ရဲ့အမည်မဖော်လိုတဲ့အဖွဲ့ဝင်သူကတော့အခုကျိုးမိတ်ပေးခဲ့တာသေချာပြီးသူ့အတုပချဖို့အလောင်းလာဖို့မှစောင့်နေတယ်လို့ဆိုနေချိန်မှာစင်ကာပူဆိုးရကတော့ကျိုးမိတ်ပေးတာမေးတာကိုအတိအကျမပေးသေးပါဘူးခင်ဗျာ
မတ်လ30ရက်ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်များရှင်VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့မနက်ပိုင်းရေဒီယိုအစီအစဉ်အစောပိုင်းမှာစီးပွားရေးလုပ်ငန်းရှင်ရွှေတန်လင်းဥက္ကဋ္ဌဦးကျော်ဝင်းကိုစစ်ကောင်စီကနေဖမ်းဆီးစစ်ဆေးခဲ့တယ်ဆိုတော့သတင်းဖော်ပြချက်ကို VOA ကဆက်ပြီးတော့စုံစမ်းမေးမြန်းခဲ့ပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဦးကျော်ဝင်းကိုဖမ်းဆီးတာမရှိသလိုစစ်ဆေးမေးမြန်းခဲ့တာလည်းမရှိဘူးလို့အတိအကျငင်းဆိုတုံ့ပြန်ထားပါတယ်ဒီသတင်းမှားရင်းဖော်ပြမှုအတွက်သောရရှင်နေနဲ့တကွကာယကရှင်တွေကို VOA ကတောင်းပန်အပ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့အခြေအနေတွေဟာဒေတာတွင်တည်ငြိမ်အေဂျင်ရေးကိုချိမ့်ချောက်လာနေတဲ့အတွက်ဒါကိုအမေရိကန်ပြည်ထောင်စုနဲ့စင်ကာပူနိုင်ငံတို့ကအထူးစိုးရိမ်ကြောင်းမတ်လ29ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါအပြင်အရက်သားတွေအပေါ်မှာအကြမ်းဖက်မှုတွေရပ်တန့်ပြီးဒေါံဆန်းစုကြည်တမရဦးဝင်းမြင့်နဲ့နိုင်ငံသားသားတွေအပါအဝင်ဖမ်းဆီးခံထားရသူအလုံးပြန်ပြီးလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့စင်ကာပူခေါင်းဆောင်တို့ရဲ့တွေ့ဆုံမှုအကြောင်းအပြည့်အစုံကိုစော်ဝင်းလိုင်ပြောပြပေးပါရှင်
။အမေရိကန်နိုင်ငံကိုရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့တမရဂျိုးဘိုင်ဒန်တို့ဝါရှင်တန် DC ကတမရအင်ဗျူရောမှာတွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေအပါအဝင်အာဆီယံအမေရိကန်ဆက်ဆံရေးနဲ့ဒေတာရင်းအခြေအနေတွေကိုမနေ့မလ29ရက်နေ့ကဆွေးနွေးကြတာပါမြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်အထူးစိုးရိမ်ကြောင်းတွေ့ဆုံမှုအပြီးအင်ဗျူရောမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတမရဘိုင်ဒန်ကပြောကြားလိုက်ပါတယ
် We're deeply concerned both of us by the continuing suffering and violence in Burma.
မြန်မာနိုင်ငံမှာမနစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေနဲ့ပြည်သူတွေခံစားနေရတဲ့အခြေအနေတွေပေါ်မှာကျွန်တော်တို့နှစ်ယောက်စလုံးကအထူးပဲစိုးရိမ်ပူပန်ကြပါရတယ်။ဒီအာဏာသိမ်းမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာတိုးတက်မှုတွေကိုနောက်ပြန်လှည့်သွားစေပါရတယ်။
ဒါ့အပြင်အာဆီယံဘုံသဘောတူညီချက်ကိုစစ်ကောင်စီကအမြန်ဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းသမရဘိုင်ဒန်ကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုလိုက်ပါရတယ်
။ Singapore and the United States agree that the military regime must urgently implement the ASEAN 5.
မြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအမြန်ဆုံးအကောင်အထည်ဖော်ဖို့နဲ့မြန်မာနိုင်ငံကိုဂျမူကစီလမ်းကြောင်းပေါ်ကိုပြန်ရောက်ရေးလှုပ်ဆောင်ဖို့စင်ကာပူနဲ့အမေရိကန်ပြည်ထောင်စုတို့ကသဘောတူခဲ့ကြပါတယ
်။တွေ့ဆုံမှုပြီးအမေရိကန်သမ္မတအင်ဂျူရောကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာအရေးငြိမ်းချမ်းစွာအပြေရှာနိုင်ရေးအတွက်စင်ကာပူနဲ့အာဆီယံအဖွဲ့တို့ကအပြုသဘောဆောင်ပြီးကြားဝင်ဆောင်ရွက်ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းဆန္ဒမှုဆိုင်ရာအကူအညီတွေအဟံတားမရှိပေးနိုင်ရေးအတွက်တောင်းဆိုပါကြောင်းထည့်သွင်းဖော်ပြထားပါတယ်။ဒါ့အပြင်မကြခင်မှာအာဆီယံခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကိုဖိတ်ကြားပြီးထိပ်သီးဆွေးနွေးပွဲကျင်းပသွားဖို့စီစဉ်နေတယ်ဆိုတာကိုလည်းသမ္မတဘိုင်ဒန်ကထည့်သွင်းပြောကြားခဲ့ပါတယ်။ခေါင်းဆောင်တို့ဦးတွေ့ဆုံစဉ်လက်ရှိဖြစ်ပေါ်နေတဲ့ယူကရိန်းအရေးနဲ့ဒေသအတွင်းတခြားကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဥရောပတိုင်းမှာဖြစ်နေတဲ့ကိစ္စရပ်တွေကစင်ကာပူလိုနိုင်ငံငယ်လေးကိုပါရက်ခတ်လာနေတာကြောင့်ယူကရိန်းအရေးမှာယူကရိန်းဘက်ကထောက်ခံကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကသတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ
် The war in the Ukraine has implications for the Asia Pacific. There are potential
ယူကရိန်းမှာဖြစ်နေတဲ့စစ်ပွဲတွေကအာရှပစိဖိတ်ဒေသပေါ်တည်ရောက်မှုအများကြီးရှိပါတယ်။ကျွန်တော်ဒေသပြင်မှာလည်းပြည်ပခဖြစ်နိုင်တဲ့အခြေအနေအလားအလာတွေရှိနေပါတယ်။ဒါတွေကိုအသေးချာမကင်တွင်နိုင်ရင်စစ်ပွဲတွေဖြစ်လာနိုင်ပါတယ်။ဒီပြည်ပခါတွေနောက်ကျောင်းပြန်လှည့်လို့မရတဲ့အခြေအနေကိုစိုက်သွားခဲ့တာမျိုးမဖြစ်ရလေအောင်။ဒေသတွင်းကကိစ္စရပ်တွေပေါ်စိတ်ပါဝင်စားမှုရှိတဲ့နိုင်ငံတွေကငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်ဖို့အားလုံးဝိုင်းဝန်းလှုပ်ဆောင်နေပါတယ်
။သမ္မတဘိုင်ဒန်ကတော့လွတ်လပ်ပြီးကျော်ဝချမ်းသာတဲ့အင်ဒိုပစိဖိတ်ဒေသဟာပိုပြီးအရေးပါကြောင်းယူကရိန်းရေးဟာ liberal democracy နဲ့အာဏာရှင်စနစ်အကျလွန်ဆွဲတဲ့ပွဲဖြစ်ကြောင်းပြောပါတယ်။လီရှန်လွန်ဟာဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးနောက်ပိုင်းသမ္မတအင်ဂျီရောကိုလာရောက်လည်ပတ်တဲ့အာဆီယံနိုင်ငံတွေကပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။သူဟာသမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟာရစ်တို့အပြင်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့လည်းအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။လူဦးရေ၅သန်းရှိပေမဲ့ကမ္ဘာစီးပွားရေးမှာအရေးပါတဲ့အခမ်းအနားမှာရှိနေတဲ့စင်ကာပူနိုင်ငံအနေနဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်ကထိပ်တန်းခေါင်းဆောင်တွေနဲ့တန်းတူတွေ့ဆုံခွင့်ရတဲ့အပေါ်တံပိုးထားလိုက်မယ်လို့ American Enterprise Institute ကသူတင်ပြီးကူပါကပြောပါတယ
် show that it's going to stand up for the rules of the existing international order and being able to
စင်ကာပူနိုင်ငံအနေနဲ့နိုင်ငံတကာစီးပွားရေးကဏ္ဍကိုလိုက်နာဆောင်ရွက်တယ်ဆိုတာပြသဖို့အရေးကြီးပါတယ်။ဒါကြောင့်လည်းသမ္မတအင်ဂျီရောကိုရောက်လာပြီးအခုလိုထိတ်တန့်ကောင်းဆောင်တွေကတွေ့ဆုံတာလွန်ခဲ့တဲ့သတင်းပတ်အနေနဲ့အတွင်းစင်ကာပူနိုင်ငံရဲ့ရည်ရွယ်လှုပ်ဆောင်မှုတွေကိုအမေရိကန်ကအသိအမှတ်ပြုလေးစားတယ်ဆိုတာကြေညာလိုက်တာပဲဖြစ်ပါလေအမေရိကန်ကစီးပွားရေးဆိုင်ရာကိစ္စရပ်တွေမှာဥဆောင်မှုပေးတာကိုစင်ကာပူကလိုလားတယ်ဆိုတာမျိုးလာမယ့်လအနေနဲ့တွေ့မှာကြားရနိုင်ပါလေဒီကိစ္စကိုအင်ဂျီရောဆင်းနေပွဲမှာထည့်တင်ဆွေးနွေးခဲ့ကြပြီဖြစ်မှာပ
ါစင်ကာပူနိုင်ငံဟာကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်နိုင်ငံဖြစ်တဲ့အပြင်အမေရိကန်နဲ့လွတ်လပ်တဲ့ကုန်သွယ်ပဲ့နိုင်ငံဖြစ်တာနဲ့အညီမနစ်ကထုတ်ပြန်တဲ့စင်စရာတွေအရအမေရိကန်အတွက်78နိုင်ငံမြောက်အကြီးဆုံးစီးပွားကုန်သွယ်ပဲ့နိုင်ငံဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီရဒုတိယအကြီးအကဲမတ်မီလီယာပြောပါတယ်တမရဘိုင်ဒန်ကသူ့အစိုးရအနေနဲ့အာရှတိုက်ကိုအာရုံစိုက်ပြီးဦးစားပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပြီးမနစ်ဇန်နဝါရီလ20ရက်နေ့မှာတမရယာဒူးတာဝန်မထမ်းဆောင်ဝင်ကလေးကသူ့အစိုးရအတွက်အရှာဇာအာရှတိုက်ဆိုင်ရာကိစ္စရပ်တွေကိုအလေးပေးဆောင်ရွက်မဲ့ဝိုင်းရင်တန်တမန်တူဖြစ်သူကတ်ကမ်ဘဲကိုခန့်အပ်တာဝန်ပေးထားပြီးဖြစ်ပါတယ်ခင်ဗျာ
မြမရေးထက်သွင်းဆွေးနွေးခဲ့တဲ့အမေရိကန်နဲ့စင်ကာပူခေါင်းဆောင်တို့ရဲ့တွေ့ဆုံမှုအကြောင်းသတင်းဆောင်မှာကိုစုံဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကရင်ပြည်နယ်ကော့ကရိတ်ဘက်မှာရင်တချို့မီးရှို့ဖျက်ဆီးခံရတဲ့နောက်ဆုံးအခြေအနေသတင်းကိုတင်ဆက်ပေးကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝရီအာရှလမ်းမကြီးနဲ့မြဝရီဝေါ်လီလမ်းမကြီးတွေကို KNU ကိုတိုက်ခိုက်နေတဲ့စစ်ကောင်စီကထောက်ပံ့ရေးလမ်းကြောင်းအဖြစ်အသုံးပြုနေတာကြောင့်ဆိုပြီးပြည်သူတွေခရီးသွားလာတာ၊ကူးတန်းရောင်းဝယ်တာ၊နောက်ရင်းဖြတ်တန်းသွားလာတာတွေကိုမတ်လ28ရက်နေ့ကနေစပြီးယာယီရပ်ဆိုင်းထားဖို့ KNU တပ်မဟာ6နဲ့ပူးပေါင်းတပ်ဖွဲ့တွေကတတိပေးခဲ့ပါတယ်။မတ်လ29ရက်နေ့မှာတော့ကုန်ကားတွေ၊အိမ်စည်းကားတွေအပါအဝင်ကားလေးစီးပစ်ခတ်ပြီးတော့မီးရှို့ခံခဲ့ရပါတယ်။နောက်ဆုံးအခြေအနေကို VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားတာနားဆင်ပါရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝရီလမ်းမကြီးနဲ့မြဝရီဝလီလမ်းမကြီးတွေကိုမလ28ရက်နေ့ကစပြီးအတုံးပြူသွားလာတာရေမပြုတ်လို့ဖို့အတွက် KNU တပ်မ6နဲ့ပူးပေါင်းတပ်ဖွဲ့တွေကတတိပေးခဲ့တာပါမလ28ရက်နေ့မှာတော့မြဝရီကော့ကရိတ်အာရှလမ်းပေါ်ကဒေလီတရားနီးမှာအစီကားတစ်စီးပစ်ခတ်ခံရပြီးလူတအူးသေဆုံးခဲ့ပါတယ်မလ29ရက်နေ့မှာတော့ကုန်ကားတွေအစီကားတွေအပါအဝင်ကားလေးစီးပစ်ခတ်မိရှုခံရရတယ်ဆိုပြီးကရင်မျိုးသားမီဒီယာကမန်မျိုးမြင့်ကပြောပြပါတယ်
အဲ့ဒီစစ်စင်အောင်ဖြစ်ခဲ့တယ်အဲ့ဒါအမှန်ပဲအဲ့ဒီကော်ပိုရိတ်မှာပြီးအရှလာရှလမ်းဆိုမဲ့တွားဖို့ကော်ပိုရိတ်ပဲချမှာဖြစ်တာပေါ့မြောက်ဒီကော်ပိုရိတ်အရှလမ်းပိုင်းကအရှလမ်းပိုင်းမှာရှိနေအဲ့ဒီကော်ပိုရိတ်ပဲချမှာပေါ့အဲ့ဒီစီကားနဲ့စီပါသွားတယ်နောက်ကောကတ်တူညီကားနဲ့စီပါတယ်ပေါ့အဲ့ဒီမီလောင်တကအောက်မှာချက်မှုကြီးပြီးသေးနေတယ
်ဒီတက်ကန့်မှုတွေဟာဘသူတွေရဲ့လက်ချက်ဆိုတာအခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကော်ပိုရိတ်မြောက်ရီလမ်းမကြီးနဲ့မြောက်ရီဝလီလမ်းမကြီးတွေကိုမတွာလာဖို့အတွက် KNU ဘက်ကစာထုတ်ထားတာရှိသလိုစစ်ကောင်စီဘက်ကလည်းအဲ့ဒီနေရာတွေဘက်မှာတက်ဆွဲနေရယူထားတာတွေလည်းရှိနေတာပါ။အဲ့ဒီနေရာအနီးမှာကရင်လက်နက်ကင်တွေကစစ်တပ်ကရှိနေတာကြောင့်ဘယ်အဖွဲ့အစည်းတွေရဲ့လက်ချက်ဆိုတာမသိနိုင်ဘူးလို့လည်းမန်းညိုမြင့်ကပြောပြပါတယ်။
ဒီနေ့ကြည့်တဲ့ PDF လည်းရှိတဲ့ video မျိုးမှာတက်တော့ရှိတယ်လို့
မြောက်ရီကော်ပိုရိတ်လမ်းမကြီးနဲ့မြောက်ရီဝလီလမ်းမကြီးတွေမှာကုန်ကားတွေကလူတွေကအသွားလာမလုပ်ဖို့အတွက်မန္တလေး26ရက်နေ့က KNU ဘက်ကသတိပေးစာထုတ်ပြန်လာတာရှိတဲ့အတွက်အခုဖြစ်စဉ်နဲ့ပတ်သက်လို့ KNU ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကတော့မန္တလေး30ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ရမှာမန္တလေး29ရက်နေ့နေ့လယ်တနာရီလောက်မှာအင်းစည်းကားနှစ်စီးနဲ့ပြတ်သွန်တဲ့တန်တူတန်စားရီကျင်လာတဲ့12ဘိန်းကုန်ပစ်ကားနှစ်စီးကို KKO ခွက်ထက်အဖွဲ့နဲ့ PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကပြောခွင့်ရပုဂ္ဂိုလ်ဘူရုပ်စော်မင်းထွန်းကတော့အခုလိုပြောသွားပါတယ်
။12ဘိန်းရင်ပေါ်တော်ရင်နှစ်စီးနဲ့အင်းစီးမော်တော်ရင်နှစ်စီးပေါ့လေ29ရက်နေ့ဝန်လက်တနားရီလောက်မှာတော့ကျွန်တော်တို့ဒါ KKO ခွက်ထက်အဖွဲ့နဲ့ PDF မီးရှို့ဖျက်ဆီးခဲ့တယ်။အဲဒီကတော့ကျွန်တော်တို့အိုက်ဗက်မှာဒီ KKO ခွက်ထက်အဖွဲ့တွေကြီးလည်းခင်ဒီနှစ်ဆန်းပိုင်းတော့လည်းအဲ့ဒီလမ်းကိုနောက်ဆက်ထရာရှိတယ
်။ KKO ခွဲထွက်အဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုပါတယ်။မလ7ရက်နေ့တုန်းကလည်းမြောက်ပြည်ကော်ပိုရိတ်အာရှလမ်းမမှာကုန်ကားတွေမီးရှို့ဖျက်ဆီးခံရတယ်လို့မလ28ရက်နေ့တုန်းကလည်းကရင်ပြည်နယ်မြောက်ပြည်ကော်ပိုရိတ်အာရှလမ်းတောတော်ရေတံခွန်ကြီးမှာကုန်တင်ရင်းနှစ်စီးမီးရှို့ခံခဲ့ရပါတယ်။မလ29ရက်နေ့ကတော့မြဝီအာရှလမ်းပေါ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေနှစ်ဖက်တိုက်ပွဲတွေတင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်ခရီးသွားကားတွေ၊ကုန်ကားတွေနောက်တက်ပြန်ရတာတွေလည်းရှိနေပါတယ်။ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနေရာပြန်နိုင်ဖို့အတွက်လေးခေကော်နဲ့ကော့ကရိတ်မြို့တောင်ပိုင်းမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဖယ်ရှားပေးဖို့မလ9ရက်နေ့က KNU တပ်မ6ကသတိပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကတိုက်ရင်အားတွေတိုးချဲ့ပြီးနေရာယူလာတဲ့အတွက်နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပါတယ်ရှင်
။ကရင်ပြည်နယ်ကော့ကရိတ်ဘက်မှာရင်တချို့မီးရှို့ဖျက်ဆီးခံရတဲ့နောက်ဆုံးအခြေအနေမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ပူတာအိုဘက်မှာစစ်ပေးဒုက္ခသည်တွေနေရာပြန်ရေးကချင်မြချင်းခရိုင်ဖွဲ့ချုပ်ကညှိနှိုင်းပေးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ပူတာအိုမြို့နယ်ကစစ်ပြေးဒုက္ခသည်3000လောက်နေရပြန်နိုင်ရေးအတွက်ခရိယန်ဂိုင်းပေါင်းစုံအဖွဲ့ကညှိနှိုင်းပေးခဲ့တာကြောင့်တချို့ကတော့ဒီကနေ့ပဲနေရကိုပြန်ပို့နိုင်ခဲ့ပါပြီလို့ကချင်နှစ်ချင်းခရိယန်အဖွဲ့ချုပ်ဦးဆောင်သူက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။စစ်ပွဲတွေကြောင့်ကချင်ပြည်နယ်ပူတာအိုမြို့နယ်စွန်ပီရန်နဲ့လုံရှာရန်ကျေးရွာနှစ်ခုကနေထွက်ပြေးလာသူတွေနေရပြန်နိုင်ရေးအတွက်မြေကြီးနားခရိုင်အသင်းတော်များကောင်စီကစစ်ကောင်စီနဲ့ကချင်လက်နက်ကိုင်နှစ်ဖွဲ့အကြားညှိနှိုင်းပေးခဲ့ကြောင်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဆရာတော်ခလန်ဆမ်ဆောင်ကပြောပါရယ်လောကတဲ့အများစုကမြေကြီးနားမျိုးပေါ်ကိုရောက်နေကြတာဖြစ်ပြီးတချို့ကဒီနေ့ပဲနေရပြန်ပို့နေပြီလို့သူကပြောပါရယ
်မျိုးချက်မှရောက်နေတယ်ဆိုရများတယ်အဲ့ဒါဂျင်းနဲ့တုတ်ပို့မယ်နောက်တစ်ပတ်ကျတုတ်ပြန်ပို့မယ်ကျွန်တော်ဒီမြေကြီးနားခရိယံတင်းတော်များကောင်စီကဦးဆောင်ပြီးမှ PC ကြီးပါတယ်ဟုတ်တယ်နော်ကျွန်တော်ကြတော့ PBC ပဲမှုတော်ဝတီအော်ခရိယံတင်းတော်များကောင်စုကိုင်းပေါင်းစုံပါကြ။အဲကိုင်းပေါင်းစုံနဲ့ကျွန်တော်တို့ကစီရီတန်ဒီမာဒီတိုင်းမှုကို PCG နဲ့စာရေးဒီမာအရာခေါ်ထုတ်တာဟုတ်တယ်
။ပူတာအုံမြို့နယ်စွန်ပီယန်ကျေးရွာကနေစစ်ကြောင်တိန်းဆောင်လာရသူ2000ရှိပြီးလုံရှာရန်ရွာကထွက်ပြေးလာသူကတော့1000ဝန်းကျင်ရှိတယ်လို့ KBC တာဝန်ရှိသူကပြောပါရယ်။အချိန်ကြာလာတာနဲ့အမျှတော်ရဲမှာတင်းဆောင်နေရသူတွေရဲ့စားဝတ်နေရေးကပိုပြီးခက်ခဲလာပါတယ်။သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်အဓိကရည်ရွယ်ပြီးစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA အကြားခရိယံအသင်းတော်တွေကညှိနှိုင်းလှုံ့ဆော်ပေးခဲ့တယ်လို့ဆိုပါရယ်။နေရပြန်ရေးကိစ္စကလွယ်ပြီးတခြားကိစ္စတွေညှိနှိုင်းပေးတာမရှိကြောင်း KBC အကြီးအကဲကပြောပါရယ်
။ကျွန်တော်တို့ကတော့ကျွန်တော်တို့တခြားတော့ဘာမှမပါဘူး။ဒုက္ခရောက်နေတော့ဟိုကျွန်တော်တို့ကဒီကနေအစားတော့တော့ပို့လို့မရဘူး။ဟိုဆက်လာလို့လည်းမရအောင်ဆိုတော့ကျွန်တော်ကတရားဝင်အဲ့ဒီလို computer ချက်တောင်းပြီးမှအဲဟိုဘက်ကလည်းကျွန်တော်တို့ကဟိုညှိနှိုင်းမှုရှိပါတယ်ဟိုကေဟိုဘက်ကလည်းတာကိုတော့ပေါ့ဒီကြောထဲမှာရှိတဲ့လူတွေနေရာပြန်ဖို့တော့သူတို့လည်းသဘောတူတယ်မ
အစောနှစ်ဖက်ကြီးလက်နဲ့တိုင်အဖွဲ့ရဲ့သဘောတူညီမှုတော့ရတယ်လို့တော့ကျွန်တော်တို့အဲ့လိုတော့ဟိုဘောဒီခံယူတာပေါ့ဒါကြောင့်မကျွန်တော်လွတ်ဆောင်ချင်တယ်။နောက်ထပ်ဆုံးသဘောတူဆိုတာတို့ချင်းသဘောတူတာတော့မဟုတ်ဘူးကျွန်တော်ကြားရတဲ့အနေဒီနေရာပြန်ဖို့အတွက်ညွှန်ပြပြန်ဖို့တက်လို့ဆောင်ဖို့အတွက်သဘောတူလာလို့ပြောတာ။အခုနေ့မတ်လတဲ့မှာပဲပူတာအုံမြို့နယ်စွန်ပြည်ရန်ကျေးရွာနယ်အန Longa Paytaga Rajao, Udao Muoma, Kundinoni Takedalu, Sibi Doka de Rila, Sana Yaka, Jadau Darine, Yinsani Yavare Kamia.
Kachinjine Budao, Sibi Doka de Rinia, Janaye, Kibisiga, Nina Penides, Suretri, Kuninian Pia Pigera, Chaparishi, Sabiro, Kaya, Sishani, a chain jarana, and Yak Nitan Sata, Yakela, Jangu, the Saturday in Yajamari. Sigal see a lejang, Taikai Mujao. ကြရပြီနယ်လိုက်ကောမျိုးကနေပြီးတော့ရှမ်းပြည်နယ်စီဆိုင်မျိုးဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခတဲ့ရှစ်ထောင်ကျော်ဟာတောက်တုံးရဲ့ရှားပါမှုစာနယ်ရိတ်ကပြတ်လက်မှုအခြေအနေတွေနဲ့ရင်းဆိုင်နေကြရပါတယ်။နောက်ထပ်ရက်20လောက်အတွက်ပဲစားကုန်ပစ္စည်းတွေကျန်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကနေစုံစမ်းမေးမြန်းသတင်းပေးပို့ထားတာနားလောင်ပြပြပေးပါရှင်။
ဒီခေတ်ကကြန်နဝါရီလကလည်းကယင်းဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားလွှဲကိုတိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းတုံးပြီးတော့ဘုံကျဲတက်ခတ်တာကြောင့်လွှဲကိုတမျိုးလုံးနေပါဒေသခံတွေဟာပတ်ဝန်းကျင်စီဆိုင်မြို့နယ်ကခြေရော်တွေဖက်ထွက်ပြေးခိုလုံလာကြတာအခုဆိုရင်3လောက်ရှိသွားပြီဖြစ်ပါတယ်။လွှဲကိုမြို့ပေါ်အခြေအနေတည်ငြိမ်ကြပြုချင်းနေရပြန်သွားသူတွေရှိပေမဲ့လက်ရှိစီဆိုင် ဒီကနေ့ကျွန်တော်တို့ကနှစ်ပေါင်းနီးပါးလို့ရှိပြန်တော့ရပြီကိုသူတစ်ခါကြာတိုင်းခါကျတော့ဖာရေးတောက်ရေးကတော့ကျွန်တော်ဒီစကမတော်မှာတော်တော်လေးရေးခါတူရပြအဲ့တော့ရေးနှစ်ဆယ်လောက်ဆိုရင်တော့ရေးခါချိုးဆိုနေရတယ်ပြတ်နေတော့ဖြစ်သွားတယ်တို့ကတဲ့ချိုးကတက်ဆိုင်ရာဆွေမျိုးအိမ်တွေနဲ့အိမ်ငါပြီးတော့နေထိုင်တဲ့သူတွေရှိသလိုစစ်ဆောင်အများစုကတော့ယာယီစခန်းတွေမှာနေထိုင်ကြပါလေ
အင်္ဂါနေသူတွေကတော့ကိုယ့်အစီအစဉ်နဲ့စားတောင်းနေထိုင်ကြရင်အချိန်ကြာလာလို့အဆင်မပြေမှုတွေကြုံလာပါတယ်။စခန်းမှာရှိတဲ့စစ်ပြေဒုက္ခတွေကြမှာလဲအစားအသောက်တွေမျှဝေနေရပြီးတော့တန်ဖိုးကူညီမှုတွေတော်လေးလိုအပ်တယ်လို့ကိုကျော်ဆွေကပြောပါတယ်။အခုလက်ရှိကျန်တဲ့လူတွေကအများဆုံးဖြစ်တဲ့ကဒီမော့ဆူတို့ဘူဆူတို့နောက်ပြီးတော့မူပြဲတွေပေါ့ဗျ။အဲ့လူတွေအများစုကျန်တယ်။ဒီလူတို့ရေချီဖြစ်
အလုတ်အကန်ဝင်ဝင်မရှိတာကြောင့်စားဖို့နေရတဲ့အတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
ကျွန်တော်တို့ကဝိုင်းလုံးဝိုင်းစားဖို့ဗျာဒီလက်လာလူကလေးပဲစားတာပေါ့ဒီမှာကဘာအလုတ်ကန်မှမရှိကြဘူးအခုကျွန်တော်တို့သူတို့လူကျန်းလာနေတယ်ပဲကျွန်တော်စားကြရတယ်လေဝင်ငွေလည်းမရှိဘူးပေါ့နော်ဒီမှာကျတော့ပြောမဆိုရင်တချို့ဆိုရင်ကလေးလေးတွေရောပိုက်ကြီးတွေရောခက်သေးတွေရာကြီးပဲဗျာကျွန်တော်လိုအပ်ချက်တော့အခုကျွန်တော်တို့ရည်စားနိုင်ရိတ်ခါပေါ့
နောက်ထပ်လိုက်ကောမျိုးကနေစစ်ဆိုင်ဖက်စစ်ဆောင်လာတဲ့စစ်ဆောင်တအူကတော့စစ်ဆောင်ပြည်သူတွေကြမှာလဲဖျားနာချောင်းဆိုးနေသူတွေများပြားနေပြီးဆေးဝါးအလုံးလောက်မရှိဘူးလို့ပြောပါတယ်
ကိုစားစလို့ရမ်းများတယ်လည်းမြည်ကကြည့်လိုက်တော့အမတ်ထောက်ပြနတ်ကစီနတ်တစီလည်းရှိတယ်တကြီးဟုတ်လည်းရှိတယ်ဗျစမကြီးလည်းပြည့်လာလာရှိတယ်ဒါမှတေးတော့လို့လောက်မရှိဘူးဗ
ျကရားပြင်းနယ်မှာ2022ခုနှစ်မေလလောက်ကတီမော့ဆိုဘောလ်ခဲနယ်ဖက်မှာကရင်ဒေတာကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်အဲ့ဒီနောက်တဖြည်းဖြည်းတိုက်ပွဲဧရိယာကျယ်ပြန့်လာပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတာပါစစ်ဘေးတန်ကြောင့်တောင်းနေချီရဲ့ဒေသခံတွေပေးလို့ရတင်းရှောင်ကြပါတယ်ရှာရီစစ်ခန်းတွေမှာလက်နက်ကြီးကြားရောက်တာလေကြောင်းနဲ့ပုံကြရတဲ့ကြောင့်အပြစ်မဲ့အရတာပြည်သူတွေတေဆုံးထိခိုက်မှုတွေရှိလာပြီးစစ်ဆောင်တွေတနေရပြီးတနေရပြောင်းရွှေ့ပြေးရှောင်ခဲကြတာဖြစ်ပါတယ်ခရီးဒေသကစစ်ဆောင်ပြည်သူတွေဟာအချိန်ကြာလာတာနဲ့အမျှနေထိုင်စားသောက်ရေးခက်ခဲလာတဲ့အကြောင်းတရင်နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညရဲ့တရင်ပြေပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဗီယိုအင်မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရေကြီးစုနားဆင်နိုင်လို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ခန္ဓာတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်
VOA American တန်ရဲ့2022ခုနှစ်မတ်လ30ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကိုရနိုင်ရဲ့အားကစားခန္ဓာဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကြားမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာဖြစ်နိုင်ခြေရှော့ချနိုင်တဲ့အကြောင်းတင်ဆက်ပေးထားပါတယ်။မကောင်းတဲ့အမူအကျင့်တွေကိုကောင်းတဲ့အမူအကျင့်တွေနဲ့အစားထိုးပြောင်းလဲလိုက်နာခြင်းအပြင်ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာရောဂါဖြစ်နိုင်ခြေရှော့ချနိုင်ပါတယ်။ဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားတာနားဆင်ပါရှင
်။ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာရောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေထဲမှာပြပြပြောင်းလဲလို့မရတဲ့အကြောင်းအရာတွေနဲ့ပြပြပြောင်းလဲလို့ရတဲ့အကြောင်းအရာတွေဆိုပြီးနှမျိုးခွဲခြားကြည့်နိုင်ပါတယ်။ပြပြပြောင်းလဲလို့ရတဲ့အကြောင်းအရာတွေတဲကမှမကောင်းတဲ့အမူအကျင့်တွေကိုရှောင်ကျဉ်ပြီးကောင်းတဲ့အမူအကျင့်တွေကိုလိုက်နာဆောင်ရွက်ပေးမယ်ဆိုရင်ဦးမာကြီးနဲ့အစာရောင်းကင်ဆာရောဂါဖြစ်နိုင်ခြေတွေရောနေကြဆင်းသွားမှာဖြစ်ပါတယ်။ပြပြပြောင်းလဲလို့ရတဲ့အကြောင်းအရာတွေအကြောင်းကိုတမားတော်ကြည်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။အဲ့ကပိုရေးကြည့်တာပြပြပြောင်းလဲလို့ရတဲ့အချက်တော့ဒီချက်လက်တွေကိုရှောင်ကျဉ်စရာဖြစ်စရာတော့ဒီဦးမာကြီးကင်ဆာဖြစ်ပွားမှုတော့ကိုရှော့ချနိုင်တဲ့အတွက်အရေးကြီးတယ်ဥမိုက်ကင်ဆာကာကွယ်ရေးမှာအရေးကြီးပါတယ်အဲ့တော့ဘယ်ချက်တွေကဒီဥမိုက်ကင်ဆာဖြစ်နိုင်ကြများတာလဲဆိုရင်နံပါတ်1ကတော့စီးကျို့ရောဂါအခုဆိုရင်ဆရာတို့ကမ္ဘာပေါင်းရောမြန်မာပြည်တဝန်းလုံးမှာရောစီးကျို့ရောဂါဖြစ်တဲ့သူတွေများလာတဲ့အခါမှာဥမိုက်ကင်ဆာဖြစ်ပွားမှုတော့များလာတယ်အဲ့တော့စီးကျို့မဖြစ်အောင်တစ်ဖက်ကနေကြိုတင်ပြီးတော့ကာကွယ်လုပ်လဲရတယ်စီးကျို့ဖြစ်ထားတဲ့သူတွေကလည်းကိုယ့်ရဲ့စီးကျို့ကိုဒီတတ်မှတ်တဲ့ဘောင်တွေမှာထိန်းသိမ်းထားမယ်ဆိုလို့ရှိရင်ဒီဥမိုက်ကင်ဆာဖြစ်ပွားမှုတော့ရှော့ချနော်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်စီးကျို့ယောဂနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တဲ့အနေနဲ့ဆရာတို့ကအချိုးတွေရှော့ချစားသုံးရမယ်။စောစီးကဒီဘူးစတရက်ကိုဆရာတို့ကစီးကျို့ဆစ်ဆေးမှုတွေလုပ်ထားမယ်။စီးကျို့ရှိသေးတာယောဂတွေဒီနည်းနဲ့လည်းကိုယ့်ရဲ့စီးကျို့ကိုတတ်မှတ်တဲ့ဘောင်တွေမှာထိန်းသိမ်းထားဖို့အတွက်ကိုဆရာဝန်နဲ့စနစ်တကျစားသောက်ရမယ်။ဆေးဝါးတွေတုံးဆွဲဖို့လိုအပ်တယ
်။အစီများတဲ့အစားအစာတွေနေရတဲ့အသားတွေနဲ့ပြည့်ပြင်ထားတဲ့အသားတွေဟာလည်းဥမာကြီးနဲ့အစာရောင်းကင်ဆာယောဂဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေဖြစ်ပါတယ်။နေ့စဉ်စားတော့တဲ့အစားအသောက်တွေထဲမှာကင်ဆာရောဂါဖြစ်နိုင်ခြေများစေတဲ့အစားအစာတွေကိုရှော့ချရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နောက်ပြုပြင်ပြောင်းလဲလို့ရတဲ့အချက်တွေကဘာလဲဆိုအစားအသောက်ဖြစ်ပါတယ်။ဆိုတော့အစားအသောက်ထဲမှာအစီများတဲ့အစားအသောက်တွေနေတဲ့အစားအသောက် red meat လို့ခေါ်ပါတယ်ဆရာတို့မြန်မာပြည်မှာဆိုရင်တော့ခြေသေးချောင်းသောက်ပေါ့နော်။နောက်တစ်ခုကဒီပြုပြင်ထားတဲ့အသားတွေနော်ဟမ်ဘာဂါတို့ဘာတို့ဂျားထဲမှာချိတ်ပြီးတော့ပြုပြင်ထားတဲ့အသားတွေဟာဆိုရင်လည်းပဲဒီဥမာကြီးကင်ဆာဖြစ်နိုင်ခြေဒါတွေနောက်တစ်ခုကတော့ deep fry ပေါ့အပူချိန်ညည်းညားစွာနဲ့အချိန်မှာဆရာတို့ချက်ပြုတ်ထားသောအစာတောက်တွေဒါတွေကလည်းဒီဥပိုင်းကစားဖြစ်နေတဲ့စစ်စစ်နိုင်တဲ့ဓာတ်ပတ်တည်များစေတယ်လို့ပြောတယ်ပေါ့နော်အဲ့ဒါကဒီ process meat တွေနောက်တကကင်ထားတဲ့အစာတောက်တွေမှာပါတဲ့ဓာတ်ကဆိုလို့ရှိရင်ဆရာတို့ကကာစီနိုဂျင်လို့ခေါ်တယ်ကင်ဆာဖြစ်စေနိုင်တဲ့ဓာတ်ပေါင်းတွေထွက်လာတယ်ဒါကလည်းဥပိုင်းကစားကိုဖြစ်စေနိုင်တယ်ဆိုပြီးတွေ့ရှိထားတယ်ပေါ့နော်အဲ့တော့ဒါကိုရှောင်ပစ်
ဆလိတ်နဲ့အရက်ကိုတုံးဆွဲတာကလည်းဥမာကြီးနဲ့အစာရောင်းကင်ဆာရောဂါဖြစ်နိုင်ခြေကိုမြင့်တက်စေတာကြောင့်ဆလိတ်နဲ့အရက်ကိုရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့အစားအသောက်မှာဒီကိုယ့်ရဲ့အဟာရအတွက်မဟုတ်တဲ့အစားအသောက်တွေကလည်းဒီမိုက်ကင်ဆာဖြစ်စေတယ်။အဲ့တော့အစားအသောက်ထဲမှာဆရာတို့ဘာထည့်ထားလဲဆိုတော့ဆလိတ်နဲ့အရက်ကိုထည့်ထားတယ်။နော်ဒါလေးဆရာတို့ကတောက်တဲ့ထဲမှာပါတယ်ဆလိတ်ဆိုတောက်တဲ့အရက်ဆိုလည်းတောက်တယ်ပေါ့နော်။ဆိုတော့ဒီဆလိတ်ကောအရက်ကောကလည်းပဲတဲ့ဆရာတို့ကဒီဒီကတိရှိချက်တွေအများကြီးမှာမိုက်ကင်ဆာဖြစ်နိုင်တယ်များတာကိုတွေ့ရတယ်။ဒါကြောင့်မလို့ဆလိတ်အရက်ကိုလည်းပဲဒါရှောင်ကျဉ်နေဆိုလို့ရှိရင်မိုက်ကင်ဆာဖြစ်ပွားမှုကိုရှော့ချပေးတယ
်။ကိုလက်လို့ရှောင်မှုနေပြီးအဝလွန်တာကလည်းကင်ဆာရောဂါဖြစ်အောင်တွန်းအားဖြစ်စေတာပါ။နေ့စဉ်တက်ကြွတဲ့လူနေမှုပုံစံနဲ့နေထိုင်သင့်ပြီးကိုလေးချိန်ကိုတင့်တင့်နဲ့ပမာဏအတွင်းမှာထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်
။နောက်တစ်ချက်ကပါလဲဆိုရင်အစားအသောက်ထဲမှာပဲခုနကတော့ရှောင်ကျဉ်ရမယ်မကောင်းတဲ့အချက်လက်တွေဆရာတို့ပြောပြသွားတာပေါ့နော်။အခုကတော့ကောင်းတဲ့အချက်ကောင်းတဲ့အချက်ကပါလဲဆိုရင်ဒီရွက်ဒီနံမှာပါတဲ့အမြင့်ဓာတ်တွေเนาะ fiber diet ကဆိုလို့ရှိရင်ဆရာတော်ဥမာကြီးကျမ်းမာရေးအတွက်ရည်ကြီးပါတယ်အဲ့တော့အဲ့ဒီအမြင့်ဓာတ်တွေကိုစားသုံးမှုနည်းတယ်ဆိုလို့ရှိရင်ဒီမိုက်ကင်ဆာဖြစ်ပွားမှုတော့များလာရဲဆိုတာကိုတွေ့ရှိထားတယ်ဒါကြောင့်မလို့မကောင်းတဲ့စားသောက်တွေကိုရှောင်ကျဉ်ပြီးတော့ဆရာတို့ကောင်းတဲ့ဒီရွက်ဒီနံဓာတ်တွေကိုပိုစားသုံးပေးဖို့လိုအပ်တယ်เนาะနောက်တစ်ခုကတော့ခုနစားသောက်နဲ့နှီးနွယ်ပြီးတော့ဆရာတို့ကပြောမယ်ဆိုရင်ကိုယ်လက်လုံချမ်းအဲ့တော့ကိုယ်လက်လုံချမ်းမှုကိုတတိယမိနစ်30လောက်ခတ်သက်သက်လျှောက်တဲ့ဒီအားကစားလိုက်စားတဲ့လူတွေကျမကြီးပြုလုပ်တဲ့သူတွေမှာဥမာကြီးကစားဖြစ်ပွားမှုတော့နည်းတာကိုတွေ့ရတယ်။တော့အစားအသောက်ရဲ့ကိုယ်လက်လုံချာမှုနဲ့တွဲလိုက်မယ်ဆိုရင်ဘာဖြစ်လာမလဲဆိုတော့ဆရာတို့ရဲ့ကိုယ်လေးချင်းဖြစ်လာတာပေါ့နော်။အစားအသောက်များတဲ့ကိုယ်လက်လုံချာမှုနည်းတယ်ဆိုရင်ကို ကိုယ်လေးကြီးများလာမယ်အဲ့တော့ဒီ BMI လို့ခေါ်တဲ့တာချစ်လက်နှုန်း25ထက်များတယ်ဆိုလို့ရှိရင်ဆရာကဥပါဝိတ်လို့ခေါ်တယ်30ထက်များတယ်ဆိုရင်
တမတ်ထားတဲ့ဖောင်ကွဲမှာထိမ့်ထိမ့်ထားမယ်ဆိုလို့ရှိရင်တော့တစ်ခဏလေးထိမ့်ထိမ့်လို့မရပါဘူးတဘောလုံးထိမ့်ထိမ့်ထားနိုင်မယ်ဆိုရင်ဥမာကြီးကင်ဆာဖြစ်ပွားမှုတော့လည်းလျှော့ချပါတယ်ပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေကမှမကောင်းတဲ့အမူအကျင့်တွေကိုရှောင်ကျဉ်ပြီးကောင်းတဲ့အမူအကျင့်တွေကိုလိုက်နာဆောင်ရွက်ရင်ဥမာကြီးနဲ့အဆိုင်ရောက်ကင်ဆာယောဂဖြစ်နိုင်ခြေတွေကို
อุมาจีเนอสายฮองกันซาพิจารณาเยี่ยมชั่วชาในเนจางดาวดาตันโซตินสักเคเรลูลูเนจามาเยซีเซนาสิงเกียร์รับเชื่อไปเช่นกูยานายอาคซาเคนามาตั้งเกมาร์โออุจจาระนาซีเซนตินสัตฮาร์เรอเมริกันมัวร์ราเนยมาในงานเยลลาลาสุเรยมาเยตงเดชกูตินสับเบจมาร์เรยมาจางเลจวะในงานกายพีอาฮาอิมตันเยปาบาร์เร ดีจ้ะอเมริกันสุยากาอุซามิโรโจเบนิบาร์เรลูอเมริกันบีรังซูเยอาชาบิซิเบย์ลงจงมูเลลายทานาปามอคามิมิวินบัตกาสุวาร์เรอาณาเดย์สิตันเนพิซายเอเอาซูโรเยเลชิเอเชนิโกเลแต่ใช่น้องอามยามาเซียชิริโกเซบิญาตินจาโปชาบิเกเรอเมริกันดูโบมูจิอันยิ่งซามิมิวินบัตกาไนชิมจาทาบาร์เรอาเตซิโกดาวดาบักเนอุจจาระนารุสุเนตงตัดทาร์เรยามาเยตงตัดเชนาเซมาเชน
ตอนนี้เนี่ยที่ดูมาเราก็ว่าพลาเชื่อใจป่วยเนี่ยนั่นก็เบาลงป่วยตอนนี้เนี่ยที่ดูมาเราก็ว่าพลาเชื่อใจป่วยเนี่ยนั่นก็เบาลงป่วยตอนนี้เนี่ยที่ดูมาเราก็ว่าพลาเชื่อใจป่วยเนี่ยนั่นก็เบาลงป่วยตอนนี้เนี่ยที่ดูมาเราก็ว่าพลาเชื่อใจป่วยเนี่ยนั่นก็เบาลงป่วยตอนนี้เนี่ยที่ดูมาเราก็ว่าพลาเชื่อใจป่วยเนี่ยนั่นก็เบาลงป่วยตอนนี้เนี่ยที่ดูมาเราก็ว่าพลาเชื่อใจป่วยเนี่ยนั่นก็เบาลงป่วยตอนนี
ye season chipare. Ucho zanda ye nyama ye don't that checko, matin sub baking mabe. Jamaru a passing cana season go tin sub bejamare. Didrima ye agaza cana maro. The town the sun na kune kabapla polon chisip wedi baga chini. No brazi de la la ne netala nidiaga gada kabap.
ဖလားပွဲတွေနဲ့ပတ်သက်ပြီးတော့ဝေဖန်ထားတာကိုကိုယ်ရန်နိုင်ကစုစည်းတင်ပြထားတာနားဆင်ပါရှင်ဒီရက်ရက်တွေအတွင်းမှာတော့ကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာဘောလုံးပွဲတွေကစားခဲ့တာပြီးတော့ကမ္ဘာဖလားခြေစစ်ပွဲအောင်တဲ့အစင်းတွေထွက်ပေါ်လာခဲ့ပါတယ်ခြေစစ်ပွဲအောင်တဲ့အစင်းတွေထွက်လာသလိုပဲတစ်ဖက်မှာလည်းခြေစစ်ပွဲကနေပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွဲချော်သွားတ
2020ဥရောပချန်ပီယံအီတလီအသင်းပဲဖြစ်ပါတယ်။ဥရောပဆောင်ကလက်ချန်နေရာတွေအတွက်ရှုံးထွက်ပွဲတွေကိုကစားကြတာမှာအီတလီအသင်းဟာမထင်မှတ်ပဲဆီးဖိုင်နယ်မှာနောက်မက်ဆီဒိုနီးယားအသင်းကိုအိမ်ခွင်းမှာရှုံးပြီးတော့ကာတာကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပါတယ်။ဖလားမိုးမျိုးမှာဂျာရီနီကကစားကြတာမှာနောက်မက်ဆီဒိုနီးယားအသင်းကပွဲပြီးကြာနေတဲ့အချိန်ပိုတမိနစ်ကျော်ကျော်မှာသွင်းတဲ့ဂိုးနဲ့တကူကိုမရှိနဲ့နိုင်သွားတာကြောင့်အီတလီအသင်းဟာခြေစပွဲကနေပြုတ်သွားခဲ့တာဖြစ်ပါတယ်။ဒီဘက်မှာရှင်အီတလီအသင်းဟာမက်ဆီဒိုနီးယားအသင်းဂိုးဘက်ကို32ချိန်ကန်သွင်းခွင့်ရခဲ့ပေမဲ့တကူမှမရခဲ့ပဲနဲ့မက်ဆီဒိုနီးယားကပွဲပြီးကနေမှအနိုင်ကိုသွင်းသွားခဲ့တာပါ။ဒါကြောင့်ဥရောပချန်ပီယံအီတလီအသင်းဟာ2022ကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပြီဖြစ်ပါတယ်။အခုလိုခြေစပွဲကနေပြုတ်သွားတဲ့ပတ်သက်ပြီးအီတလီနီးပြရောဘာတိုမန်ချီနီကတော့ဒါဟာသူ့ရဲ့သက်တမ်းတစ်လျှောက်မှာအကြီးအမားဆုံးစိတ်ပြတ်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Come questa estate è stata la più bella gioia a livello
Speaker နေလုံးကတော့ကျွန်တော်ရဲ့ဘောလုံးသက်တမ်းတစ်လျှောက်မှာအလှပဆုံးနဲ့ကျင်းနဲ့စရာအကောင်းဆုံးအချိန်လေးရခဲ့ပြီးအခုကတော့ကျွန်တော်ဘဝမှာစိတ်ပြတ်စရာအကောင်းဆုံးပါအခုအချိန်မှာတခြားဟာတွေမပြောနိုင်တော့လောက်အောင်ခက်ခဲပါတယ်။လာမယ့်ရက်တွေကတော့ခက်ခဲပါလိမ့်မယ်ကျွန်တော်ကစားသမားတွေအတွက်ကျွန်တော်စိတ်မကောင်းပါဘူး။သူတို့ကစားတာပြီးခဲ့တဲ့ဇူလိုင်လကဥရောပဖလားမှာကစားတာတဲ့ပိုကောင်းပါတယ်။ကျွန်တော်အနေနဲ့စိတ်ပြည့်ရပါတယ်။ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ကမ္ဘာဖလားကိုနှစ်ကြိမ်ဆက်တိုက်ရွေးတာမျိုးမဖြစ်သင့်ပါဘူး။ဒါပေမဲ့ဘောလုံးကဒီလိုပါပဲ။ အခုလိုဖြစ်သွားတာနီးပြမှာတာဝန်ရှိတဲ့အတွက်ဒါကကျွန်တော်မှာတာဝန်ရှိပါတယ်ဒီအတွက်လည်းကျွန်တော်စိတ်မကောင်းဖြစ်ရပါတယ်အဓိကတာဝန်ရှိသူကကျွန်တော်ပါစကားသမားတွေနဲ့မဆိုင်ပါဘူးဗျာသူတို့ကတကယ်ကောင်းတဲ့သူတွေပါကျွန်တော်တို့မှာကစားသမားကောင်းတွေရှိတဲ့အတွက်အသင်းရဲ့အနာဂတ်ကကောင်းပါတယ်အခုဖြစ်သွားတဲ့ကိစ္စကကစားသမားတွေရောဥက္ကဋ္ဌရောနဲ့ဘာမှမဆိုင်ပါဘူး
။အီလီဗင်ခြေစပွဲကနေပြုတ်သွားတာကြောင့်မန်ချီနီရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လဲမိကွနေထုတ်လာနေကြပါတယ်။ဒါပေမဲ့မန်ချီနီကတော့သူအီလီဗင်မှာဆက်ရှိသွားမဲ့ပုံစံမျိုးအရေးမက်ပြောကြားလိုက်ပါတယ်ခင်ဗျာ။အီလီဗင်ကခြေစပွဲကနေပြုတ်သွားတဲ့အချိန်မှာအမေရိကဇုံဘက်မှာတော့ကနေဒါသင်းကအမေရိကန်နဲ့မက္ကဆီကိုအသင်းတွေကိုကျော်ပြီးတော့ပထမဆုံးခြေစပွဲအောင်တဲ့အသင်းဖြစ်လာခဲ့ပါတယ်။လင်းကလေးနေကကနေဒါနဲ့ဂျမေကာတို့ကစားကြတာမှာကနေဒါက၄ခုဂိုးမရှိနဲ့နိုင်ပြီးတော့ကွန်ကောကပ်ဇုံကနေပထမဆုံးခြေစပွဲအောင်တဲ့အချိန်ဖြစ်လာခဲ့တာပါ။ဒါဟာကနေဒါအသင်းအတွက်36နှစ်အတွင်းမှာပထမဆုံးအချိန်ကမ္ဘာဖလားခြေစပွဲပြန်အောင်လာလဲဖြစ်ပါတယ်။သူတို့နောက်ဆုံးအချိန်ကစားခဲ့တာကတော့1986ခုနှစ်ကမက္ကဆီကိုကမ္ဘာဖလားမှာဖြစ်ပါတယ်။ဒါကြောင့်ကနေဒါပရိသတ်တွေကတော့အခုဆိုရင်အကြီးအကျယ်အောင်ပွဲခံနေကြပြီလဲဖြစ်ပါတယ်။တောင်အမေရိကဇုံဘက်ကဘောလုံးပွဲတွေမှာတော့အီကွေဒေါ်နဲ့အူရုဂွေးအသင်းတွေခြေစပ်ပွဲအောင်သွားခဲ့ကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကပွဲတွေမှာအီကွေဒေါ်အသင်းဟာပါရာဂွေးကို3-2နဲ့ရှုံးမိမဲ့အူရုဂွေးကပီရူးကို2-1မရှိနဲ့နိုင်လိုက်တာကြောင့်အီကွေဒေါ်နဲ့အူရုဂွေးအသင်းတွေဟာပီရူးထက်4မှတ်အသာနဲ့ခြေစပ်ပွဲအောင်သွားခဲ့ကြတာပါ။ဒါကြောင့်အခုဆိုရင်တောင်အမေရိကဇုံဘက်မှာခြေစပ်ပွဲအောင်သွားတဲ့အသင်းတွေကတော့ဘရာဇီးလ၊အာဂျင်တီးနာ၊အီကွေဒေါ်နဲ့ဒီဘွေးသင်းတွေဖြစ်ပါတယ်ဘရာဇီးလ်ကွင်းလည်းလူဖက်ကတော့သူတို့ဘရာဇီးလ်သင်းဟာကမ္ဘာဖလားကိုဘူးဆွဲဖို့တပြေးနေအသင်းတွေကတသင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Existe autres grandes sélections et pas près France qui fait campion
အသင်းကောင်းတွေရှိပါတယ်လက်ရှိကမ္ဘာချန်ပီယံပြင်သစ်လူမျိုးနောက်ပြီးတော့အခြားအသင်းတွေကဆိုရင်ဘယ်လ်ဂျီယံလူအသင်းလည်းပါတယ်လို့ပြောရမှာပါဒါပေမဲ့ကျွန်တော်တို့အသင်းဟာလည်းကမ္ဘာဖလားကြိုင်ရင်ဗျန်းကိုတောင်းတင်းတဲ့အသင်းတစ်သင်းဖြစ်လာမယ်လို့ကျွန်တော်ပြောနိုင်ပါတယ်ကျွန်တော်တို့လည်းဘူဆွဲနိုင်ကြီးရှိတဲ့အသင်းတွေကတခုအနေနဲ့တတ်မှတ်လာနိုင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့တတ်နိုင်သမျှအကောင်းဆုံးကစားကောင်းမှာဖြစ်ပါတယ
်ကမ္ဘာလားကျင်းပဖို့6လကျော်ကျော်လောက်ပဲလိုတော့တဲ့အချိန်မှာကာရမကမ္ဘာဖလားကျင်းပတာနဲ့ပတ်သက်ပြီးဝေဖန်တန်တွေလည်းထွက်ပေါ်လာပြန်ပါတယ်။ Netherlands ပြလူဝီဗန်ဟောင်းကတော့ကာရမကမ္ဘာဖလားကျင်းပတာဟာအတိတ်ပဲမရှိပဲရည်စရာကောင်းပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကအရှေ့လေပိုင်းမှာကမ္ဘာဖလားကျင်းပတာဟာငွေကြေးနဲ့စီးပွားရေးအကျိုးအမြတ်တွေကြောင့်ဖြစ်တယ်ဆိုပြီးတော့စွပ်စွဲလိုက်ပါတယ်
။ Dus ik vind dat belachelijk dat dat we in een land gaan spelen om
အဲ့ဒီမှာသွားပြီးကျွန်တော်တို့ကစားရမယ်ဆိုတာအထိပ္ပယ်မရှိပါဘူးဗျာ။ဒါပေမဲ့ FIFA ကဘာပြောလဲ။အဲ့ဒီမှာဘောလုံးဖွံ့ဖြိုးတိုးတက်အောင်ပို့ပြီးတော့တိုးတက်လာအောင်လုပ်ဖို့ဆိုပြီးပြောထားပါတယ်။အဲ့ဒီတော့ဘောလုံးဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်ရမှာလဲ။အဲ့ဒီနိုင်ငံမှာဘောလုံးပွဲတစ်ပွဲပြီးတစ်ပွဲလုပ်တာလား။ဒါကအထိပ္ပယ်မရှိပါဘူး။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတွေကအရေးမကြီးပါဘူး။အလုံးကငွေကြေးနဲ့စီးပွားရေးအကျိုးအမြတ်တွေပါပဲ။ဒါက FIFA ရဲ့အဓိကအခြေခံအကြောင်းရင်းပါ။
ကမ္ဘာဖလားဘောလုံးငွေစောက်တဲ့နေရာမှာကာတာနိုင်ငံဟာရွှေပြောင်းအလုပ်သမားတွေအပေါ်မှာလူခွင်ချိုးဖောက်တာတွေကြောင့်ကမ္ဘာဖလားကိုသတိမဖို့ပြောတာတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးခြေစစ်ပွဲအောင်ထားတဲ့အသင်းတွေဘက်ကရောသဘောထားတွေဘယ်လိုရှိနေပါသလဲ
I don't really know what that achieves. I mean it would of course
။ England ပြား Gareth Southgate ကတော့ကမ္ဘာဖလားကိုသတိမောက်လိုက်လို့တရင်အကြီးကြီးဖြစ်လာနိုင်ပေမဲ့ဒီကနေပါမှအောင်မြင်မှုရမှာမဟုတ်ပဲဘောလုံးပွဲကလည်းဆက်ပြီးတော့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အခုနောက်ဆုံးမနေ့အင်္ဂါနေ့ကကစားခဲ့တဲ့ဥရောပဆုံးခြေစစ်ပွဲတွေမှာတော့ပေါ်တူဂီနဲ့ပိုလန်အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ပေါ်တူဂီနိုင်ငံမှာကစားခဲ့တဲ့ပေါ်တူဂီနဲ့မြောက်မက္ဆီဒိုနီးယားပွဲမှာတော့ပေါ်တူဂီက2-0မရှိနဲ့နိုင်သွားပါတယ်။ပေါ်တူဂီအတွက်အနိုင်ဂိုးတွေကိုတော့မန်ယူကွင်းလယ်ကစားသမားဘရူနိုဖာနန်ဒက်စ်က2-0လုံးသွင်းပေးခဲ့တာပါ။ပိုလန်မှာကစားတဲ့ပိုလန်နဲ့ဆွီဒင်ပွဲမှာလည်းပိုလန်ကဆွီဒင်ကိုဒုတိယပိုင်းမှာသွင်းတဲ့ဂိုးတွေနဲ့2-0မရှိနဲ့ပဲနိုင်သွားခဲ့ပါတယ်။ပိုလန်အတွက်ခိုးရီကိုတော့လေဗန်ဒေါစကီနဲ့ဇီလင်စကီတို့ကသွင်းပေးခဲ့တာပါ။အာဖရိကဇုံဘက်ကခြေစစ်ပွဲတွေမှာတော့ဆီနီဂေါ၊ဂါနာ၊မော်ရိုကို၊တူနီးရှားနဲ့ကင်မရွန်တို့ခြေစစ်ပွဲအောင်သွားပြီးအာရှဘက်မှာတော့အီရန်၊တောင်ကိုရီးယား၊ဂျပန်နဲ့ဆော်ဒီအာရေဗျအသင်းတွေခြေစစ်ပွဲအောင်သွားပြီးဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်2022ကမ္ဘာဖလားကိုဝင်ငွေရသွားတဲ့အသင်းက28သင်းရှိသွားပြီဖြစ်ပြီးတော့ကွန်ဂါကက်ဇုံကဂျန်နဲ့နနီယာအတွက်ပွဲတွေကိုတော့ဒီကနေ့မှာကစားသွားမှာဖြစ်ပြီးတော့ကျန်တဲ့3နေရာအတွက်ပလေးအော့ဖ်ပွဲစဉ်တွေကိုတော့လာမယ့်ဇွန်လ3ရက်နေ့မှာကစားမှာဖြစ်ပါတယ်။က
ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုတော့လာမယ့်ဧပြီလ၁ရက်နေ့တောက်ကြနေကြရင်ကာတာနိုင်ငံမှာမဲနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ဥကြဇနာကအမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်တင်ပြထားတာပါမြန်မာအပြောင်းလဲအတွက်နိုင်ငံတကာရဲ့ဖီဟာဟာအင်မတန်မှအရေးပါပါတယ်ဒီအတွက်အမေရိကန်ဆိုရကဥဆောင်ကြိုးပမ်းနေပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစ္စည်းပိလုံခြုံမှုလေးလာရေးဌာနပါမောက်ခမီမီဝင်းဘတ်ကဆိုပါတယ်အာနာသိန်းစစ်တပ်နဲ့အာနာသိန်းမှုကိုဖီဆန်တဲ့အင်အားစုတွေကြားလက်ရှိအခြေအနေကိုတစ်ချိန်တုန်းကမြန်မာစစ်အရာရှိတွေကိုစစ်ပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငိမ့်စာမီမီဝင်းဘတ်ကနှိုင်းယှဉ်ထားပါတယ်အသေးစိတ်ကိုဒေါက်တာမီမီဝင်းဘတ်နဲ့ဥကြော်စံသားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်
သမဂ္ဂမီဝင်းဘတ်ကမိဒန်နဲ့ကြိုးစီကျင်တာကတော့ဥပိန်စိန်အစိုးရတက်ပြီးကြတဲ့ကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံစံတစ်ခုရှိခဲ့တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတ်တော့ပြီပေါ့နော်အဲ့ဒါဟုတ
်ကဲ့ရှင်ဟိုမြန်မာနိုင်ငံပေါ့နော် Democracy Transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှာတက်တာပေါ့နော်အကြောင်းမှာတက်တာဒီတရားရခဏခဏပြောတယ်ဒီဥစ္စာ training ဆိုအဲ့ဒါမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအပြည်ပြည်ဆိုင်ရာဆက်ဆံရေးနောက်ပြီးတော့ civil military relation you know the democratic government အောက်မှာပေါ့နော် system တစ်ခုအောက်မှာcivil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြရတာ
အဲ့ဒီဆက်ဆံရေးတာကပြတ်သွားပြီပေါ့နော်အနာသိမ်းရင်းနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေပြီး sanction လုပ်ထားပါမြန်မာစစ်တပ်က
အခုရုရှားက Ukraine ကိုကြည့်ကြော်ပြရင်နောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အသားထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရေးပိုပြီးအလံဝေးသွားတယ်လို့ပြောလို့ရပါခင်ဗျာ
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကတလောက်လောက်မရှိဘူးပိုပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အာဏာသိမ်းတာနဲ့ဟို democratic elected ဟိုနည်းနေကိုဖမ်းဆီးတာအဲ့ဒီဥစ္စာကပိုပြီးတော့အရေးကြီးတယ
်တချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီအပေါ်မှာအရေးယူမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွန့်ဆောင်မှုတွေဟာသိသိအောင်မရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကနှီးတွားကြပါတယ်။ပြည်ထောင်စုကြောက်နေဘယ်လိုပြောလို့ပါလဲခင်ဗျာဒီကျောင်
းဟုတ်ကဲ့ကျမတို့ဒီသမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်ကျမတို့ဘာသွားတွေ့လဲဆိုတော့သူတို့အဓိက၃ချက်ပါတယ်အဓိကတုံးကအဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အပြည်ပြည်ဆိုင်ရာကဖိအားအနှခုနောက်သုံးချက်မြောက်ကကျတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးကိုတွားတွေ့တယ်ဆိုတော့ဒီဥစ္စာအပြည်ပြည်ဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ်အဲ့ဒီဥစ္စာကိုအတွက်ကြောင့်လေ US ကဒီဘက်ကနေပြောပါတော့ဥဆောင်ပြီးတော့ဒီဘလူးနီးနဲ့ဖိအားပေးရမလဲဆိုတာဆောင်ရွက်နေတာပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီး diplomatic ပေါ့နော်ဟိုဝင်နေတဲ့ ASEAN တို့နဲ့ဝင်နေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့တူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒါကြောင့်မလို့လေဒီဖိအားကအများကြီးရှိလာတာ
ဆိုခုနကမြန်မာပြည်ရဲ့တုံးချက်မှာပြည်သူတွေရဲ့ဆန့်ကျင်ဥကြောင်းမှုအဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတစ်ခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင်းမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစာတောက်မှမြင်ရပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လားလူတွေကနှီးတွားရတဲ့အကိစ္စကိုအဲ့ဒါပိုပြီးလုပ်တင်တယ်ဖီအားပိုပြီးပေးတင်တယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်ကျွန်တော်အကိစ္စကိုကြည့်နေတာပါအထူးသဖြင့်စီပေါ်ရအချင်းတန်ခတ်ပိတ်ဆိုတဲ့နေရာမှာရေနံတို့ပါလို့ဆိုရင်သူကမပိတ်ဆိုဘူးဖြစ်နေတယ
်ကျွန်တော်က US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေနံနဲ့ဥစ္စာလေသူတို့ထိဖို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွင်းရင်းနေကြတယ်ရေနံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်လာပဲနဲ့ လုံးလိုက်မယ်ဆိုလို့ရှိရင်တန်တမာနဲ့ပတ်သက်တဲ့အထီအားနဲ့မှာသွားပြီးတော့ညှိနိုင်တယ် right ဆိုအဲ့ဒါကြောင့်မှလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွံ့ွေးပြီးတော့လုပ်ကြရတယ်လို့ ID လို့ကျွန်မတွေးမိတယ်
အဲ့ဒီမဲ့လေတခုစဉ်းစားမိရအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ European country တွေကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံဟာဘယ်ကပဲရာရာပို့ပြီးလိုအပ်နေတဲ့သဘောတလို့ငါဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်က Saudi Arabia ရဲ့အပါအဝင်ပေါ့လေ Middle East နိုင်ငံတွေကိုသူတို့ကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတာကြားပါတယ်သူတို့ကလက်မခံကြဘူးလေဆိုတော့မြန်မာနိုင်ငံကရေနံဟာဘာပဲပြောပြောသူတို့ကပူပြီးလိုအပ်နေလို့များသူတို့လက်ပိုက်ကြည့်နေဥမာတူကြောက်လို
့အဲ့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးပြည်ပြည်ဆိုင်ဆိုင်ရာဆက်ဆံရေးရလဲပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့မိမိပြောတဲ့အချက်၃ချက်ထဲမှာစံပြမှုရဲ့နောက်ပြီးပြပစီရဲ့နောက်နံပါတ်၃ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ perception ဆိုတော့စစ်တမ်းက elite ဆိုတော့တင်တော်နားလည်တာဥမာ Philippines မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့ Henry တွေတို့ Marcos တို့ကသူတို့ defect လုပ်လိုက်တယ်ဒီဘက်ကိုဖက်ပြောင်းလိုက်တယ်အဲ့ဒီပုံစံမျိုးကိုပြောရစေမြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက် defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမျိုးမျိုးကြောင့်မထွက်နိုင်လို့သာနေနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆိုခရိုနီစီလေအလီဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ခရိုနီဆိုပြောလို့ရတာပေါ့နော်ခရိုနီစေသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီအလီတွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မလို့သူတို့ကလိုက်ဖမ်းနေလို့ကျွန်မခတ်မှန်းလို့ရတယ်ပေါ့နော်ခတ်မှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးတော့ကြီးလိုက်လို့ရှိရင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချင်တခါမှမတွေ့ဘူးရဲ့
အ
level ပေါ
့
နော်ဖြစ်လာပြ
ီ
လို့တွေ့လို့ရတယ်။
ဟုတ်ကဲ့မိမိကိုယ်တိုင်တမဟောက်ပြောင်းနေနဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစူးစီးတက်သူတို့မှပြောပြလိုက်ချပေးတယ်။ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာရောသူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီဒီမိုကရေစီအထင်ကြီးအောင်မှနေရတဲ့တမန်တော်တခုဖြစ်ရေးလို့သူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေ့ခဲ့ရပါတယ်ခင်ဗျ။
ဟုတ်တယ်ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အချင်းကျမအထီးထွေးအဲ့ဒီမှာကျတော့သူတို့တွေကအဲ့တုန်းကအများကြီး expectation ရှိတယ် expectation ဆိုတော့
ပြောလို့ရ
ဟုတ်ကဲ့မျော်လင့်ချက်အများကြီးသူတို့မှရှိတယ်အဲ့တုန်းကသူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုဂုံယူစွာသူတို့လှုပ်ချင်တယ်အချိန်လုံးကလဲကျမလှုပ်တဲ့အခါမှာဒီကဘာလုံးကလဲမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချင်းကြီးနဲ့နည်းနည်းအချင်းကြီးရပါဘာလို့ဆိုလို့ဆိုစစ်တပ်ကို၌ကဒီ democratic transition ကိုအာလုတ်ပေးလိုက်တယ်ဆိုတော့လေလူတွေကတခါရဲအရန်နဲ့အံ့ဩပြီးတော့သူတို့လက်ခံကြတယ်ပေါ့နော်တော်တော်ကြုံဆုံကြတယ်ကျူးဆိုအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲသူတို့ကိုလုံးဝဟိုလူစိုးလိုမျိုးထင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြတယ်ဟုတ်တယ်အဲ့ဒီထိတခါရဲကိုထိုးကြပါတာပေါ့နော်ဆိုကျွန်မတခါလေးကြရင်ကျွန်မစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုးကြီးကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့ညှော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူကအရန်လဲ excited အဲ့ဒီအချိန်မှာအရန်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးပဲဒီကိုတစ်ခါရဲ့ဟိုနေနေကိုအဝီစီတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တစ်ခါလေးကြာလို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လောလောဆယ်မှာသူတို့ကိုအစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတက်မတော်တဲ့ဝန်ထမ်းတွေဟာသူတို့မကျေနပ်ကြဘူးသူတို့ဘဝကျဉ်ကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိတယ်သို့တော်လည်းဘာကြောင့်သူတို့ဟာတစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါကြလဲ
ကျမကဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့မှာအလုံးတလောက်တော့အများကြီးလည်းမရှိတော့ဘူး။ဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပေါ့နော်။တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ800ရှိရတယ်။အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်။အဲ့ရှိတဲ့150တည်းမှာလေသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်။ဆို85ယောက်လောက်ပဲရှိတော့တယ်။ဆိုတိုက်ရင်တစ်ခုမှာအဲ့ရှိတဲ့လူတွေကလည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်။အာလုံးဝ fight မလုပ်ချင်တော့ဘူး။ဒါတချို့တွေကြတော့အရန်အသက်ကြီးနေပြီ။အာဟိုဆိုပါတော့စာကျင်နေပါလိမ့်နော်။သူတို့တက်တက်လုံးဝလည်းစစ်တက်ချင်းမှာပဲသူတို့လုပ်လာပြီးဘယ်လိုမှထွက်လိုက်လို့ရှိရင်လည်းသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူတယ်။နောက်ပြီးတချို့တွေကြတော့လည်းသူတို့ရဲ့မိသားစုတွေပေါ့ဟုတ်တယ်မလား။အခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရန်နဲ့ကြိုင်နာရင်ဆိုတော့အဲ့ဒီဥစ္စာအတွက်လည်းဟိုနေမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုပါလေချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိသေးတယ်
ဟုတ်ကဲ့နောက်တစ်ခါကျတော့ကျွန်တော်မေးချင်ပါတယ်လက်နက်ကင်ပြီးရောဖြီးဆန်နေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားရောဒါစီးရေးကြောင့်နေတဲ့ပုံစံတောင်နဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ဒီမျိုးမှုသူရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
။ဟုတ်ကဲ့။ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီဥစ္စာသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုံနိုင်နေဆိုတော့တော်တော်ချီးကျူးစရာပဲ။အပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A အထိရမယ်။ A+ ရတော့တော်တော်ဥစ္စာလုံနိုင်မယ်လို့ကျမသုံးသပ်ပေးလို့ရတယ်။
အမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရဲ့အလားအလာအကြောင်းအမေရိကန်ဒုဗိုလ်မှူးကြီးအငြိမ်းစားမီမီဝင်းဘက်နဲ့သုံးသက်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးခြင်းပါတယ်ရှင်။အမေရိကန်နိုင်ငံသားရဲ့ဌာနအကြံပေးပုဂ္ဂိုလ် Derek Collett ဟာအာရှဒေသ၃နိုင်ငံကိုခီးထွက်နေပြီးတော့အခုခီးစဉ်တွင်မှတူသွားတဲ့နိုင်ငံတိုင်းမှာမြမအရေးကိုပါထည့်သွင်းဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ဒီအကြံပေးပုဂ္ဂိုလ်ဟာမတ်လ28ရက်နေ့ကနေဧပြီလ2ရက်နေ့အထိဖိလစ်ပိုင်၊ဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံခီးစဉ်မှာတော့တောင်တရုတ်ပင်လယ်အရေးကိစ္စနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စဆွေးနွေးဖို့ရှိပြီးတော့ဒီထဲမှာတော့မြန်မာနိုင်ငံရဲ့အကြက်တဲအပါဝင်အမေရိကန်အာဆီယံဆက်ဆံရေးကိစ္စတွေကိုဆွေးနွေးမယ်လို့နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဗီယက်နမ်ခီးစဉ်မှာလည်းမြန်မာအကြက်တဲနဲ့အာဆီယံရဲ့အရေးပါမှုကိုဆွေးနွေးမှာဖြစ်ပါတယ်ရှင်။ထိုင်တန်းရောက်နိုင်ငံတကာသတင်းမှာတော့ယူကရိန်းနိုင်ငံနဲ့ညီညာရေးဆွေးနွေးပွဲကနေတိုးတက်မှုတစ်ခုခုရမယ်အရေးလက္ခဏာမရှိဘူးလို့ရုရှားနိုင်ငံကဒီကနေ့ပြောလိုက်ပါတယ်36ရက်ကြာရုရှားကျူးကျော်စစ်အဆုံးသတ်ဖို့ရည်ရွယ်ချက်နဲ့တူရကီနိုင်ငံအစ္စတန်ဘူမြို့မှာအင်္ဂါနေ့ကလှုပ်ခဲ့တဲ့ဆစ်ဆက်ညှိနှိုင်းပွဲအတွင်းတောင်းဆိုချက်စီးရင်တစ်ခုကိုယူကရိန်းဘက်ကပေးခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရကပြောသွားပါတယ်ရှင်ယူကရိန်းကိုရုရှားကနေဒီလိုမျိုးကျူးကျော်တိုက်ခိုက်တဲ့အတွက်ဒုတိယကမ္ဘာစစ်ကတည်းကဆိုရင်ကမ္ဘာစားနပ်ရိက္ခာအဆိုးဝါးဆုံးအကြက်တဲနဲ့ကြုံရနိုင်ပါတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ရဲ့ကြီးကွယ်ကပြောဆိုလိုက်ပါတယ်။တလကြာစစ်ပွဲကြောင့်မို့လို့ယူကရိန်းနိုင်ငံဟာကမ္ဘာကိုစားနပ်ရိက္ခာထောက်ပံ့တဲ့နိုင်ငံဖြစ်ကနေပြီးတော့စားစရာကိုအလှူပြန်ပြီးတော့ခံနေရတဲ့နိုင်ငံအဆင့်ကိုရောက်သွားပါတယ်လို့ WFP အကြီးကဲကကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြောဆိုခဲ့ပါတယ်ရှင်။ကမ္ဘာတစ်ဝန်းလူပေါင်း105 5တန်းကိုကျွေးမွေးဖို့ WFC ကဝယ်ယူနေတဲ့ကောက်ပဲသီးနှံ50ရာခိုင်နှုန်းဟာယူကရိန်းနိုင်ငံကဖြစ်တယ်လို့လုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ်ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ TM1 တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ချမ်းသာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.